Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာအမောပန်းတည်ကြပါရလားခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်ဇွန်လ18ရက်စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနူမီတာ16.25 MHz ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညနေခင်းသတင်းတွေကိုတော့ကိုရဲကောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ဘောက်ဂျန်နိုင်ငံတဝမ်းမှာတောက်ချာနေညနဲ့စနေနေ့မနေ့ပိုင်းတွေမှာရဲတပ်ဖွဲ့တွေကအိမ်တွေကိုဝင်ရောက်စီးနှင်းပြီးတော့ကျန်းဖတ်သမားလို့တန်ရာရှိသူ12ယောက်ကိုဖမ်းဆီးလိုက်ပါတယ်ရခိုင်ပြည်နယ်တွင်းကရေအားလျက်စစ်စီမံကိန်းဖြစ်မြောက်ရေးလေးလာဖို့ပြင်သစ်ကဒေါ်လာ100,000အကူအညီပေးသွားမှာဖြစ်တယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ် Rio Olympic ပြိုင်ပွဲကျင်းပဖို့နှစ်လတောင်မလိုတော့တဲ့အချိန်မှာအင်ရှင်ဖြစ်လက်ခံကျင်းပမယ် Rio ပြည်နယ်ကဗန်နိုင်းပြဿနာရင်ဆိုင်နေရတယ်လို့ကြေညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်မှာအငင်းပွားနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းနဲ့ပတ်သက်လို့ပြဿနာတွေပြေလည်နိုင်ပါမလား
ကိုရခိုင်ပြည်နယ်ကမစလင်တွေလို့သုံးတော့တဟာအရန်ကို broad ဖြစ်ပါတယ်အရန် generalize ဖြစ်ပါတယ်ဒီလိုမျိုးပြောလိုက်ချင်းအဖြစ်အဖြစ် fiction သွားနိုင်မယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်မှုမရှိပါဘူးမှန်ကန်တဲ့ခုန
လူခွင့်ရေလှုပ်ရှားသူတော်ဝေဝင်မှုပြောဆိုသွားတာပါဒီအကြောင်းနဲ့တစ်ဆက်ဆက်တည်းမှာပဲရခိုင်ပြည်နယ်ကအရေးကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂမှာမြန်မာအစိုးရကဘယ်လိုပြင်ပြပြောဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်အောင်မှာပါနောက်ပိုင်းမှာတော့ကမ္ဘာဒုက္ခသည်များနေ့ဒီနိုင်ငံကမှာဘယ်လိုကျင်းပနေသလဲဆိုတဲ့အကြောင်းတွေကိုလည်းပြောပြပေးဖို့ရှိပါတယ်အဲ့ဒီအစည်းအဝေးနေ့မတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုရန်နိုင်နဲ့ကိုရဲကောင်တို့ကအစီအစဉ်ခံပါမယ်ခင်ဗျာ
ဘယ်ဂျန်နိုင်ငံတဝမ်းမှာတောက်ကြနေညာနဲ့စနေနေ့မနက်ပိုင်းတွေမှာရဲတပ်ဖွဲ့တွေကအိမ်တွေကိုဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက်အကြမ်းဖက်သမားလို့တန်ကြားရှိရသူ12ယောက်ကိုဖမ်းဆီးလိုက်တယ်လို့အစိုးရရှိနေချုပ်ရုံးရကြေညာချက်မှာပြောထားပါတယ်ဘရဆောမြို့တွင်နဲ့မြို့တွင်းနဲ့မြို့ပြင်ရက်ွက်16ခုကအိမ်တွေကိုရဲကဝင်ရောက်ရှာဖွေခဲ့ပြီးလူ40ကိုစစ်ဆေးဖို့ခေါ်ဆောင်ခဲ့တယ်လို့ဘယ်ဂျန်ရှိနေချုပ်ရုံးကပြောပါတယ်ဒီထဲက12ယောက်ကိုတော့ဖမ်းဆီးလိုက်ပြီးဖြစ်ပါတယ်ဒီကြေညာချက်အရတော့ပြဿနာတစုံတရာကြီးကြီးမားဖြစ်တာမရှိဘဲရဲကအခုလိုဝင်ရောက်စီးနင်းကြတာဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့မတ်လကဘရဆောမြို့လေးသိန်းနဲ့ရထားဘူရာရုံတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဘယ်ဂျန်နိုင်ငံမှာအခုချိန်ထိကျန်းဖက်အန်ဒီယသတိပေးချက်တွေထုတ်ပြန်ထားဆဲဖြစ်ပါတယ်အဲ့ဒီတိုက်ခိုက်မှုကြောင့်လူ32ယောက်သေဆုံးခဲ့သလိုဘရဆောမြို့လေးသိန်းနဲ့ရထားဘူရာရုံတွေကိုလည်းရက်တော်ကြာပိတ်ထားခဲ့ရပါတယ်ခင်ဗျာ
ရုရှားနိုင်ငံဟာဆီးရီးယားတောင်ပိုင်းမှာအမေရိကန်ကကြောထောက်နောက်ခံပြုတ်ပေးထားတဲ့သဘုံတွေကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်ကာကွယ်ရေးဝန်ကြီးအက်စကာတာကအပြစ်တင်ပြောဆိုလိုက်ပြီးဒီလိုလှုပ်ဆောင်မှုတွေဟာပြဿနာဖြစ်စေတယ်လို့ပြောလိုက်ပါတယ်ကာကွယ်ဝင်ကြီးအက်စကာတာကတောက်ကြနေကပင်နဂွန်စစ်ဌာနချုပ်မှာသတင်းတောက်တွေကိုပြောကြားခဲ့ရမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေရဲ့တန်ကိုခံခဲ့ရတဲ့တိုက်ခိုက်ရေးသမားတွေဟာ IS သူကြွားတွေကိုစန့်ကျင်တိုက်ခိုက်နေသူတွေဖြစ်တယ်လို့ပြောပါတယ်။ရုရှားတွေဟာတပုန်တွေကိုတမင်တကာတိုက်ခိုက်ခဲ့တာဆိုရင်တော့ရုရှားတွေကိုယ်တိုင်ကထုတ်ဖော်ပြောဆိုထားတဲ့ IS တွေကိုနှိမ်နှင်းမယ်ဆိုတဲ့ရည်ရွယ်ချက်နဲ့စန့်ကျင်နေပါတယ်။အဲ့ဒီလိုမဟုတ်ရင်လည်းအရေးသွေးညံဖြစ်တဲ့ထောက်လိုင်းရေးသတင်းချက်လက်တွေကြောင့်တပုန်တွေကိုမတော်ဆတိုက်ခိုက်မိတာဖြစ်လိမ့်မယ်လို့သူကပြောသွားပါတယ်။ဒါအပြင်ရုရှားစစ်တပ်ဟာအမေရိကန်နဲ့ရုရှားနှစ်နိုင်ငံစီးရီးယားမှာလေကြောင်းဆက်ဆင်ရေးတွေလှုပ်ဆောင်ရမှာလုံခြုံမှုမရှိတဲ့လှုပ်ဆောင်ချက်တွေကိုရှောင်ကျဉ်နိုင်မှုအတွက်နှစ်နိုင်ငံကြားတည်ထောင်ထားတဲ့ဆက်သွယ်ရေးလိုင်းကိုကောင်းမွန်စွာအသုံးပြုခဲ့ခြင်းမရှိဘူးလို့လည်းကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်ကထောက်ပံ့ပေးထားတဲ့သဘုံတွေတိုက်ခိုက်ခံခဲ့ရတဲ့စီးရီးယားနဲ့အီရတ်နဲ့ဂျော်ဒန်နိုင်ငံတွေအနေနဲ့ဆက်အနီး Alternative ဒေသမှာရုရှားစစ်လေယာဉ်တွေမရောက်တာတော်ကြာခဲ့ပြီလို့အမေရိကန်အကြီးတန်းတာဝန်ရှိသူတို့ကပြောပါတယ်။ဒီလိုလှုပ်ရက်ကြောင့်ရုရှားရဲ့ရွေချက်နဲ့ပတ်သက်လို့ပြင်းထန်တဲ့စိုးရိမ်ပူပန်မှုတွေဖြစ်စေတယ်လို့အမည်မဖော်လိုတဲ့အရာရှိကပြောခဲ့ပါတယ်။
ကျွန်တော်ကဝါမဆိုးရရဲ့မူဝါဒနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတန်တမာ50ကျော်ကလက်မှတ်ထိုးပြီးရုံတွင်းတန်တမာကြီးနန်းစာထဲမှာဝေဖန်ထားတာဟာအရင်ကတခါမှမဖြစ်ဘူးတာမဟုတ်ရင်တောင်မှဒါဟာပုံမှန်ဖြစ်လေဖြစ်တာရှိတဲ့ကိစ္စမဟုတ်ဘူးလို့ဆီးရီးယားနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဟောင်းကပြောလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနတွင်ကသဘောထားကွဲလွဲနေရတဲ့ပတ်သက်ပြီးစာရွက်စာတမ်းမူကြမ်းတွေထွက်လာပြီးတဲ့နောက်Robert Ford က VOA ကိုပြောကြားခဲ့တာပါဒီထဲမှာနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူ52ယောက်ကဆီးရီးယားသမ္မတဘရှောအယ်အဆက်အနေနဲ့နိုင်ငံရေးဆွေးနွေးပွဲတွေလှုပ်လာအောင် PR ပေးတဲ့အစိပ်ပိုင်းတရအနေနဲ့ဆီးရီးယားဆွေးရကိုလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်တာတွေလုပ်ဖို့ပြောထားပါတယ်နိုင်ငံသားရေးဝန်ကြီးဌာနမှာရှိခဲ့တဲ့သူ့အတွေ့အကြုံအရသဘောထားကွဲလွဲတာတွေနဲ့ပတ်သက်ပြီးလက်မှတ်10ခုရတာတောင်မကြားခဲ့ဘူးလို့သူကပြောပါတယ်အခုလိုအတော်များများလက်မှတ်ထိုးခဲ့တဲ့အတွက်ဆီးရီးယားနိုင်ငံမှာတွားရောက်ပြီးမူဝါဒတွေကိုလက်တွေ့အကောင့်ထဲပေါ်လှုပ်ဆောင်ဖို့တာဝန်ယူထားတဲ့သူတွေဟာ လက်ရှိမူဝါဒတွေအောက်မှာသူတို့ရဲ့ယဉ်မှန်းချက်တွေအောင်မြင်မှာမဟုတ်ဘူးလို့ယုံကြည်နေကြတာဖြစ်ပါတယ်အခုသွားနေတာတွေဟာဘယ်တော့မှအောင်မြင်မှာမဟုတ်ဘူးဆိုတာကိုသူတို့ကသတိပေးနေပါတယ်ဒါတွေကိုအပြောင်းလဲလုပ်ဖို့လိုတယ်လို့လည်းသူကပြောသွားပါတယ်ခင်ဗျာ
ရုရှားနိုင်ငံဟာဥရောပအမေရိကန်ပြည်ထောင်စုတို့နဲ့ဆက်ဆံရေးမြင့်တင်လို့စိတ်ရှိတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ကြနေကစိန့်ပီတာစဘတ်မြို့မှာလုပ်တဲ့အခမ်းအနားတစ်ခုမှာနိုင်ငံတကာပြည်သက်တွေကိုပြောလိုက်ပါတယ်အမေရိကန်နဲ့ဥရောပသမ္မတတို့ဟာရုရှားပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုနောက်ထပ်တစ်နှစ်စာတက်တန်တူထားတာပါရုရှားနိုင်ငံဟာ2014ခုနှစ်ကယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားကျွန်းဆွယ်ဒေသကိုသိမ်းယူခဲ့ပြီးတဲ့နောက်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေဟာဥရောပနဲ့ရုရှားရဲ့ဆက်ဆံရေးကိုထိခိုက်ပျက်ပြားစေတယ်လို့ရုရှားနိုင်ငံမှာနှစ်စဉ်ကျင်းပတဲ့ Saint Petersburg စီးပွားရေး Forum ဆွေးနွေးပွဲမှာပူတင်ကပြောလိုက်တာပါရုရှားဟာဥရောပနဲ့စီးပွားရေးအရဆက်ဆံရေးကိုမြင့်တိုးမြင့်မွန်ဆန္ဒရှိရမယ်ဥရောပဘက်ကလည်းအလျှော့ပေးဖို့လိုလိမ့်မယ်လို့သူကပြောပါတယ်ရုရှားနိုင်ငံဟာအရင်ဆုံးကမ္ဘာစီးပွားရေးကြဆင်းမှုတန်ကိုခံလိုက်ရပြီးအဲ့ဒီနောက်စီးပွားရေးပိတ်ဆို့မှုတွေနဲ့လောင်စာဆီဈေးနှုန်းကြဆင်းမှုတွေကြောင့်ရုရှားရဲ့စီးပွားရေးဟာနှစ်ပေါင်းများစွာကြာအကြပိုင်းကိုရောက်နေခဲ့တာပါစီးပွားရေးပိတ်ဆို့မှုတွေကပေါ်လက်တုံ့ပြန်တဲ့အနေနဲ့ရုရှားဟာအနောက်နိုင်ငံတွေစီကအစားတောက်တင်သွင်းမှုတွေကိုပိတ်ထားခဲ့ပါတယ်အမေရိကန်မှာကျင်းပပြုလုပ်ဖို့ရှိနေတဲ့သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့ဘယ်သူပဲရွေးကောက်ခံရသည်ဖြစ်စေအတူအလုပ်လုပ်ဖို့အသင့်ရှိနေတယ်လို့ပူတင်ကပြောပါတယ်ရုရှားဟာအမေရိကန်ခေါင်းဆောင်တွေကိုတူတာမဟုတ်သူမှပြောခဲ့တဲ့စကားတွေနဲ့အကဲဖြတ်မှာမဟုတ်ပဲလှုပ်ဆောင်ချက်နဲ့သာအကဲဖြတ်သွားမှာဖြစ်တယ်လို့ပြောပြီးအမေရိကန်ပြည်ထောင်စုနဲ့လည်းပုံမှန်ဆက်ဆံရေးတည်ထောင်မှုနည်းလမ်းတွေကိုရှာဖွေသွားမယ်လို့သူကပြောပါတယ်
ယူအေကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကမြို့နယ်၄မြို့နယ်မှာရေအားလျှပ်စစ်စီမံကိန်းဖြစ်မြောက်ရေးလေးလာဖို့ပြင်သစ်နိုင်ငံကအမေရိကန်ဒေါ်လာတစ်သန်းကူညီမှာဖြစ်ပါတယ်မြန်မာနိုင်ငံမှာတရားဝင်အလဲပတ်ရောက်ရှိနေတဲ့ပြင်သစ်နိုင်ငံသားဝန်ကြီးလည်းဖြစ်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးလည်းဖြစ်တဲ့ယောင်မတ်အေဟိုဟာလျှပ်စစ်စွမ်းအင်ဝန်ကြီးပြည်ထောင်စုဝန်ကြီးဦးဖေစင်ထွန်းနဲ့ဒီကနေ့တွေ့ဆုံပြီးတော့အဲ့လိုပြောကြားလိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းမဂါဝတ်690ထုတ်လုပ်နိုင်မဲ့ရေအားလျှပ်စစ်စီမံကိန်းပါဝင်မြန်မာနိုင်ငံရဲ့လျှပ်စစ်လိုအပ်ချက်ဖြည့်ဆည်းနိုင်ရေးအတွက်ပြည်ထောင်စုနိုင်ငံရဲ့ဝန်ကြီးနဲ့မြန်မာနိုင်ငံလျှပ်စစ်နဲ့စွမ်းအင်ဝန်ကြီးတို့ဆွေးနွေးကြတာဖြစ်ပါတယ်။ပြည်ထောင်စုနိုင်ငံရဲ့ဝန်ကြီးဟာဒီကနေ့မှာပဲပြည်ထောင်စုလွှတ်တော်နာယကအမျိုးသားလွှတ်တော်ဥက္ကဋ္ဌမအောင်ခိုင်တန်းတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒါပြင်မနေ့ကတော့မနေ့ဇွန်လ18ရက်နေ့တုန်းကတော့နိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဦးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်တို့နဲ့နေပြီးတော့မှတွေ့ဆုံခဲ့ပါတယ်ဒေါက်ဆန်းစုကြည်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပြည်ထောင်နိုင်ငံအနေနဲ့ကူညီပေးသွားဖို့အသင့်ရှိကြောင်းပြောကြားခဲ့သလိုမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ထောင်နိုင်ငံကယူရိုတန်းနဲ့အကူအညီပေးသွားမှာဖြစ်ပါတယ်ခင်ဗျာ
Apple ကုမ္ပဏီကထုတ်လုပ်တဲ့ဖုန်းအမျိုးအစားနှစ်မျိုးဟာပြိုင်ဘက်တရုတ်ကုမ္ပဏီတစ်ခုကထုတ်တဲ့ဖုန်းတွေနဲ့အလွန်တူနေတာကိုတွေ့ရပြီးတဲ့နောက်အဲ့ဒီဖုန်းတွေကိုဘေကျင်းမြို့မှာမရောမို့တရုတ်တရားရုံးတစ်ခုကအမိန့်ထုတ်ပြန်လိုက်ပါတယ် Apple ကတော့ဒီအမိန့်ကိုအယူခံဝင်နေပြီးအယူခံဝင်နေတဲ့ဖုန်းတွေကိုဆက်လက်ရောင်းချသွားမယ်လို့ပြောပါတယ် Apple ရဲ့ iPhone နဲ့ iPhone 6နဲ့ iPhone 6 Plus ဖုန်းတွေဟာတရုတ်ဖုန်းကုမ္ပဏီငယ်တစ်ခုဖြစ်တဲ့ Shenzhen Bailey ကထုတ်လုပ်တဲ့ 100C model ဖုန်းတွေနဲ့အလွန်ဆင်တူနေတယ်လို့ဘေကျင်းမြို့ခုံရုံးကနေအမိန့်ချမှတ်လိုက်တာပါ Apple ကုမ္ပဏီထုတ်ဖုန်းတွေဟာ Huawei နဲ့ Xiaomi တို့လိုတရုတ်နိုင်ငံမှာဈေးကွက်ဝေစုရထားတဲ့ပြည်တွင်းအမှတ်စိတ်တွေရှင်ပြိုင်မှုမြင့်တက်လာတာကြောင့်ရပါတယ်ပြီးခဲ့တဲ့ April လကလည်း Apple ကုမ္ပဏီဟာသူ့ရဲ့ iBook နဲ့ iTunes Movie ဝန်ဆောင်မှုတွေကိုရပ်နှားထားလိုက်ရပြီးဒါဟာတရုတ်အာဏာပိုင်တွေကအမိန့်ချမှတ်လိုက်တဲ့အတွက်ဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်ကုမ္ပဏီအနေနဲ့ကတော့ဒီလိုဝန်ဆောင်မှုတွေကိုမကြခင်မှာပြန်လည်စတင်နိုင်ဖို့မျှော်လင့်နေတယ်လို့ဆိုပါတယ်
အိန္ဒိယလေတက်ကအမျိုးသမီးတိုက်လေယာဉ်မှု3ခုခန့်လိုက်ပါတယ်ဒါဟာကမ္ဘာပေါ်မှာအကြီးဆုံးစစ်တပ်တွေထဲကတစ်ခုဖြစ်တဲ့အိန္ဒိယစစ်တပ်ကအမျိုးသမီးတွေကိုတိုက်ခိုက်ရေးနဲ့ဆိုင်တဲ့အခမ်းအနားမှာပထမဆုံးအကြိမ်နေရာပေးလိုက်တာဖြစ်ပါတယ်မိုဟနာစင်းဘဝနာကန့်နဲ့အဗာနီချတာဗဒီတို့ဟာဟိုက်ဒရာဘတ်မြို့မှာစနေနေ့ကပြုလုပ်ခဲ့တဲ့စစ်ရေးပြပွဲအတွင်ပါဝင်ပြီးတော့အိန္ဒိယလေတက်တိုက်လေယာဉ်တွေနဲ့စစ်ရေးပြဖို့တောင်းဝန်ပေးခံခဲ့ရတာဖြစ်ပါတယ်ဒါဟာတပ်ဖွဲ့ဝင်အင်အား 1.2 သန်းရှိတဲ့အိန္ဒိယစစ်တပ်တွေတော့ကြီးမားတဲ့ခြေလှမ်းတရက်ကိုလှမ်းနိုင်လိုက်တာဖြစ်ပြီးတော့မျိုးသမီးတိုက်လေယာဉ်မှုတွေကိုအရင်ကတည်းကခန့်ခဲ့တဲ့ American, Britain, Israel နဲ့ Indian Pakistan နိုင်ငံနောက်ကနေလိုက်လာတာဖြစ်ပါတယ်။မျိုးသမီးတိုက်လေယာဉ်မှုတရားရင်ဆိုင်ရမဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးမိတဲ့အခါမှာတော့အမျိုးသားတိုက်လေယာဉ်မှုတွေလိုပါပဲလို့မိုဟနာစင်းကပြောကြားခဲ့ပါတယ်ခင်ဗျာ။
တောင်အမေရိကတိုက်မှာပထမဆုံးချိန်ကျင်းပမယ့်အိုလံပစ်ပြိုင်ပွဲဖွင့်ပွဲလုပ်ဖို့နှစ်လတောင်မလိုတော့တဲ့အချိန်မှာအင်ရှင်ဖြစ်လက်ခံကျင်းပမယ့်ဘရာဇီးနိုင်ငံရီယိုပြည်နယ်ဟာဗန္နာယီပြဿနာအနေနဲ့ရင်ဆိုင်နေရတယ်လို့ကြေညာလိုက်ပါတယ်။အခုလိုဗန္နာယီရပြဿနာဖြစ်နေတယ်လို့ကြေညာလိုက်တဲ့အတွက်ရီယိုဒီဂျနေရီယိုမြို့မှာဩဂတ်လ5ရက်နေ့ကနေ21ရက်နေ့ထိကျင်းပမယ့်အိုလံပစ်ပြိုင်ပွဲနဲ့စက်တင်ဘာလ9ရက်နေ့ကနေ17ရက်နေ့ထိကျင်းပမယ့်မတန်ဆွမ်းအိုလံပစ်ပြိုင်ပွဲတွေအတွက်အရေးပေါ်ရမုံငွေတွေကိုတုံ့ဆဲဖို့လမ်းဖွင့်ပေးလိုက်ပါတယ်။အိုလံပစ်ပြိုင်ပွဲအချုပ်စီမံကိန်းတွေဟာပြည်နယ်အစိုးရဘက်မှအကြီးအကျယ်တည်မီနေတာဖြစ်ပါတယ်။ရီယိုပြည်နယ်ရဲ့အုပ်ချုပ်ရေးမှူးအဖြစ်တာဝန်ယူထားတဲ့ Francisco Donnellis ကပြိုင်ပွဲအတွက်လူထုအတွက်မရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုတွေပေးဖို့လွန်ခတ်ခဲဖြစ်နေပြီးပြည်သူတွေရဲ့လုံခြုံရေးကျန်းမာရေးပညာရေးပို့ဆောင်ရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာစီမံခန့်ခွဲရေးတွေအလုံးပြိုလဲသွားနိုင်တယ်လို့သူကပြောလိုက်ပါတယ်
။ American Mirror သူ့မှာကစားနေတဲ့နှစ်တရာပြည် Copa America ဖလား Quarter Final မှာတော့ Colombia အသင်းက Semi Final တက်သွားပါတယ်။ Colombia နဲ့ Peru တို့တောက်ချာနေကကစားခဲ့တာမှာနှစ်သင်းလုံးဂိုးမသွင်းနိုင်တာကြောင့် Penalty ခံတာမှာ Colombia က၄ဂိုးနှစ်ဂိုးနဲ့နိုင်သွားခဲ့တာပါ။ပြင်းထန်မှာကစားနေတဲ့ Euro 2016ဘောလုံးပွဲမှာတော့မနေ့ကနောက်ဆုံးပွဲစဉ်မှာ Spain ကတူရကီကို3ဂိုးဂိုးမရှိနဲ့နိုင်သွားခဲ့ပါတယ်။ဒီကနေ့ည9နာရီမှာတော့ Ireland နဲ့ Belgium 10နာရီခွဲမှာတော့ Iceland နဲ့ Hungary တို့ကစားကြမှာဖြစ်ပြီးတော့တနင်္ဂနွေနေ့ည10နာရီခွဲမှာတော့ Portugal နဲ့ Austria တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုရွေးကောင်တို့ကပြောပြခဲ့ကြတာပါ VOE အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voenews.com မှာကျွန်တော်တို့တင်ဆက်နေတဲ့တပြိုင်နက်ထဲမှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြသွားပါမယ်လူမှုအတိုင်းဝိုင်းနှစ်ဖက်ကြားအဆင်ပြေပြီးအပြန်လှန်ယုံကြည်မှုရဖို့အတွက်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းပြောဆိုဖို့မြန်မာအစိုးရကကုလသမဂ္ဂမှာတရားဝင်ပြောကြားလိုက်တာဟာပြဿနာကိုအမှန်တကယ်ပြေလည်အောင်ဖြေရှင်းနိုင်မယ့်နည်းလမ်းမဟုတ်ဘူးလို့နှစ်ဖက်အတိုင်းဝိုင်းကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်တွင်းကတင်းမာနေစေဘာသာရေးအသွင်ဆောင်တဲ့လူမျိုးရေးပဋိပက္ခတွေဖြစ်ရတာဟာအခွင့်အရေးတန်းတူမရတဲ့မညီမျှမှုတွေနဲ့အခြေခံလူအခွင့်အရေးဆုံးရှုံးမှုတွေကြောင့်ဖြစ်တယ်လို့လည်းထောက်ပြကြပါတယ်။အပြည့်စုံကိုမတ်ဆွမွန်ကပြောပြပါမယ်။
ဟုတ်ပါတယ်ရခိုင်ပြည်နယ်တွင်းမတူညီတဲ့လူမှုအတိုင်းဝိုင်းနှစ်ခုအကြားအမည်အသုံးနှုန်းကွဲပြားမှုတွေကြောင့်ပို့ပြီးတော့မှအခြေအနေမဆိုးဝါးရလျောက်ရခိုင်ပြည်နယ်ကမွတ်စလင်တွေလို့သုံးနှုန်းပြောဆိုကြဖို့မြန်မာအစိုးရကိုယ်စားလှယ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့32ကြိမ်မြောက်ကုလသမဂ္ဂလူခွေးကောင်စီညီလာခံမှာမနေ့တောက်ကြနေ့ကပထမဦးဆုံးအကြိမ်တရားဝင်ပြောကြားလိုက်တာပါမြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ညှဉ်းပန်းနှိပ်စက်မှုတွေအဓိကဖြစ်ပေါ်စေတာကလည်းဘာသာရေးအခြေခံဝါဒီကြောင့်ဖြစ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကသုံးနှုန်းပြောဆိုခဲ့တဲ့အပေါ်မှာမြန်မာအစိုးရကိုယ်စားလှယ်ဘက်ကတုံ့ပြန်ပြောကြားလိုက်တာဖြစ်ပါတယ်အခုလိုမျိုးရိုဟင်ဂျာလို့မသုံးပဲရခိုင်ပြည်နယ်ကမွတ်စလင်တွေလို့နာမည်ပြောင်းသုံးပါလို့မြန်မာအစိုးရအနေနဲ့နိုင်ငံတကာနဲ့ကုလသမဂ္ဂကိုပြောလိုက်ရုံနဲ့လည်းတကယ်ဖြစ်နေတဲ့ပြဿနာတွေဟာပြေလည်သွားမှာမဟုတ်ဘူးလို့လူခွေနဲ့ငြိမ်းချမ်းရေးလှုပ်ရှားသူမက်ဝေဝေနုကထောက်ပြပါတယ
်သူတို့တွေရဲ့ဒီနာမည်နဲ့ဒီ identity ပေါ့နော်ဖြစ်တည်မှုကိုကျွန်တော်တို့အတိအမှတ်ပြုပေးဖို့လိုပါတယ်အဲ့လိုအတိအမှတ်မပြုဘဲနဲ့နာမည်ကိုရင်းပယ်ခြင်းသူတို့ရဲ့ရည်တည်ခွင့်အခြေခံအခွင့်အရေးလူခွင့်ရေးတွေအဲ့အရာကိုညှင်းပယ်တာနဲ့အတူတူပဲအဲ့လိုညှင်းပယ်ခြင်းအပြင်ကျမတို့မှန်ကန်တဲ့အဖြေတစ်ခုရနိုင်မယ်လို့မထင်ပါဘူးခိုးရခိုင်ပြည်နယ်ကမွတ်စလင်တွေလို့သုံးတော့ဒါဟာအရန်ကို broad ဖြစ်ပါတယ်အရန် generalize ဖြစ်ပါတယ်ဒီနယ်မှာမွတ်စလင်လူမျိုးစုတွေအများကြီးရှိနိုင်ပါတယ်ဒီလိုမျိုးပြောလိုက်ခြင်းအပြင်အဖြေဖြစ်ရှင်းသွားနိုင်မယ်လို့ကျမတို့အနေနဲ့ယုံကြည်မှုမရှိပါဘူးအဓိကကတော့ယေရှုတွင်မှန်တဲ့အဖြေကိုဒီမိုကရေစီမူဝါဒတွေလူခွင့်ရေးရဲ့တန်လှုံးတွေအပေါ်မှာယက်တည်ပြီးတော့အစိုးရရဲရဲဝံ့ဝံ့နဲ့လူနည်းစုတွေရဲ့ပြဿနာကိုဖြေရှင်းပေးဖို့လိုမယ်လို့ထင်ပါတယ
်လူမှုအတိုင်းဝိုင်းနှစ်ဖက်အကြားအစဉ်ပြေပြီးတော့အပြန်အလှန်ယုံကြည်မှုရအောင်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးပါလို့ဆိုရုံနဲ့တော့နှစ်ရှည်လာများဖြစ်တည်နေတဲ့ပြဿနာတစ်ခုကိုရေတော်နီးလန်းနဲ့မှန်ကန်တဲ့ဖြေရှင်းမှုမဟုတ်ဘူးဆိုတာကိုလည်းရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါ်စောခင်တင်းကသုံးသပ်ပါတယ
်အဲ့လိုတစ်ဖက်သက်ချောင်ထွက်လို့ကတော့ဒါပြဿနာပြေလည်စရာအကြောင်းမရှိဘူးဒီတစ်ဖက်နိုင်ငံကကုလားတဲ့လူမျိုးဖြစ်တယ်ဆိုတာအန်ဒီတို့ရခိုင်ဘက်ကအခိုင်မာတက်တယ်သမိုင်းတက်တယ်အကုန်ပြလို့ရတယ်အဲ့တော့ကုလားတဲ့လူမျိုးတွေအပေါ်မှာဟုတ်ပြီဒီ1982ဥပဒေအရသူတို့တွေကိုနိုင်ငံသားအဖြစ်ဘယ်လောက်သူတို့ကိုပေးနိုင်မလဲဒါကိုပဲအစိုးရကလုံးစစ်ခြင်းနဲ့အန်ဒီတို့ကဒါသူတို့တွေကတစ်ဖက်နိုင်ငံကလာတယ်ဘင်္ဂလီတွေပဲမြန်မာနိုင်ငံကိုရောက်ရှိလေတယ်ဘင်္ဂလီလူမျိုးတွေဖြစ်တယ်ဒါကိုတော့ဘယ်လို့မှညင်လို့မရဘူးသမိုင်းကလည်းညင်လို့မရဘူးနော်အဲ့တော့ညင်လို့မရတဲ့ဟာကိုရခိုင်ပြည်မှာရှိတဲ့မွတ်စလင်များဆိုတော့ရခိုင်ပြည်မှာရောက်နေတဲ့မွတ်စလင်ကငကိုလေးကရှိနေတဲ့မွတ်စလင်တွေမဟုတ်ဘူးသူတို့တွေကဒီဘင်္ဂလားဒေ့ရှ်ကကျမတို့ဆက်ဖို့ပူလာတဲ့မွတ်စလင်တွေပဲ အဲ့တော့ဘင်္ဂလားဒေ့ရှ်ကလာတဲ့ဘင်္ဂလီတွေဆိုတာကျမတို့မှာသမိုင်းသက်တဲ့အကုန်လုံးရှိရတဲ့အတန်းဒါတွေကိုဘင်္ဂလီလို့မခေါ်ဘူးဆိုလို့ရှိရင်ဒါဘလို့မှအမှန်တရားမဖြစ်နိုင်ဘူး
မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာတွေအဖိနှိတ်ခံရတာဟာဘာသာရေးအခြေခံဝါဒီတစ်ခုတည်းကြောင့်မဟုတ်ပဲအခြေခံလူသားခွင့်ရေးဒဏ်ထူညီများမှုမရဘဲရက်တိမှုဆုံးရှုံးမှုတွေနဲ့နှစ်ရှည်လာများရင်ဆိုင်နေရတာကြောင့်ဖြစ်တယ်လို့မဝဝေနူကပြောဆိုပါတယ
်မမျှတမှုနဲ့ခွဲခြားဆက်ဆံမှုဒီဖိနှိတ်မှုတွေပေါ့နော်ဒီဗိုလ်ချုပ်ဦးနေဝင်လက်ထက်ကတည်းကဒီလိုမျိုးလူမျိုးစုတွေအပေါ်မှာလူနည်းစုတွေအပေါ်မှာတိုင်းရင်းသားလူမျိုးတွေအပေါ်မှာဖိနှိတ်လာတဲ့ဒီလိုမျိုးခွဲခြားဆက်ဆံတဲ့မူဝါဒတွေတင်သုံးလာတဲ့ခွဲခြားဆက်ဆံတဲ့မူဝါဒတွေနဲ့ဖိနှိတ်မှုတွေကနေပြီးတော့အခြေခံပြီးဖြစ်လာတာလို့ကျွန်တော်ပြောချင်ပါတယ်အဲ့ဒီကနေမှတဆင့်ဒီလိုမျိုးသူတို့တွေရဲ့အခြေခံအခွင့်အရေးတွေလုံးဝကိုရုပ်သိမ်းခံရတယ်နိုင်ငံသားဥပဒေပြဋ္ဌာန်းတယ်ဒီတိုင်းရင်းသားစည်းရင်းတွေပြဋ္ဌာန်းတယ်အဲ့ဒီကနေမှဒီလူတွေရဲ့အခွင့်အရေးတွေအားလုံးဆုံးရှုံးသွားတဲ့အထိပြုမူလာခဲ့တဲ့အကျိုးသက်တည်းရဲ့ရလက်ကိုကျမတို့ဒီနေ့တွေ့ကြုံနေရတယ်လို့ကျမပြောချင်ပါတယ်
ရခိုင်ပြည်နယ်တွင်းကဘာသာရေးအသွင်ဆောင်လူမျိုးရေးပဋိပက္ခတွေဖြစ်ရတာဟာဘာသာရေးအခြေခံဝါဒီကြောင့်ဖြစ်ရတယ်ဆိုတဲ့အပေါ်ကိုလည်းရခိုင်မျိုးသမီးအဖွဲ့ရဲ့ဒုက္ခထလည်းဖြစ်တဲ့ဒေါ်စောခင်တင်းကလည်းလက်မခံပါဘူးရခိုင်ပြည်နယ်တွင်းမှာဖြစ်နေတဲ့တကယ်ပြဿနာအရင်းမြစ်ကိုနိုင်ငံတကာနဲ့ကုလသမဂ္ဂကတမိုင်းကြောင်းနဲ့တကွာစနစ်တကျလာရောက်လေ့လာသုံးသပ်စီခြင်းပါတယ်လို့လည်းဒေါ်စောခင်တင်းကပြောပါတယ
်ကျမတို့ရဲ့ရခိုင်ဒေသမှာရှိတဲ့ဒီလူမျိုးနှစ်ခုစလုံးပေါ်မှာနော်တကယ်ကိုထိထိဝင်ဝင်ကြည့်မယ်ဆိုလို့ရှိရင်ကျမတို့ကသူတို့ကိုဖိနှိပ်နေတာမဟုတ်ဘူးသူတို့တွေဟာအင်အားများစွာနဲ့ကျမတို့ရခိုင်တွေကိုမနေနိုင်အောင်ဖိနှိပ်နေတာပါဒါဗျောင်းမြန်ကြီးဖြစ်နေတာကိုကဘာကြီးကအသေးစားမမြင်တွေ့နိုင်တာပဲဖြစ်ပါလေဒါကြောင့်မို့တကယ်နိမ့်နိမ့်ချွတ်ချွတ်အကျင့်နေဆိုလို့ရှိရင်ကျမတို့လူမှုရဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးတော့တကယ်လိုက်ပြီးတော့စုံစမ်းကြည့်ပါလို့ဒါကိုကျမပြောချင်ပါတယ်
ရခိုင်ပြည်နယ်မှာပြိပခဖြစ်နေတဲ့လူမှုအတိုင်းဝိုင်းနှစ်ဖက်အကြားနာမည်အသုံးနှုန်းကြောင့်အခြေအနေတွေပို့ပြီးတော့မှမဆိုးဝါးရအောင် NLD အစိုးရအနေနဲ့စ조사ကင်တယ်သွားမှာဖြစ်တယ်ဆိုတာကိုလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကပြီးခဲ့တဲ့လကပြောဆိုခဲ့ပြီးတဲ့နောက်ပိုင်းပထမအဦးဆုံးအကြိမ်ဖြစ်တဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဘလို့အမည်နဲ့သုံးနှုန်းပြောဆိုရမလဲဆိုတာမြန်မာအစိုးရဘက်ကကုလသမဂ္ဂမှမနေ့ကတရားဝင်ပြောဆိုလိုက်တာဖြစ်ပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့မမှန်ကန်တဲ့နာမည်တွေပေးပြီးသုံးနှုန်းပြောဆိုသွားတာကိုမြန်မာရကထောက်ခံမှာမဟုတ်ကြောင်းနဲ့ဒီလိုမျိုးမှန်ကန်မှုမရှိတဲ့အမိတွေကိုတုံးချင်းအပြင်အခြေအနေတွေပို့ပြီးတော့မှဆိုးဝါးစေနိုင်ကြောင်းမြန်မာအစိုးရကိုယ်စားလှယ်ဒေါက်တာတင်စာထွန်းကတုံ့ပြန်ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံမှာဗုဒ္ဓဘာသာကိုအခြေခံဝါဒီဆိုတာမျိုးမရှိကြောင်းကိုလည်းညင်းဆိုသွားခဲ့တာဖြစ်ပါတယ်ရှင
်မဆုမွန်ရဲ့တင်ပြချက်ပါခင်ဗျာဒါနဲ့တစ်ဆက်တည်းမှာပဲအရင်အစိုးရကဘင်္ဂလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေကြသူတွေကိုရခိုင်ပြည်နယ်ကမွတ်စလင်တွေလို့သုံးနှုံပြောဆိုပါဆိုပြီးဂျနီဗာမြို့မှာကျင်းပနေတဲ့လူအခွင့်အရေးကောင်စီညီလာခံမှာမြန်မာအစိုးရကိုယ်စားလှယ်ဘက်ကနိုင်ငံတကာအတိုင်းအဝန်းကိုမနေ့ကပြောကြားလိုက်ပါတယ်ရခိုင်ပြည်နယ်မှာပြည်ပကဖြစ်နေတဲ့လူမှုအတိုင်းအဝန်းနှစ်ဖက်ကြားအခြေအနေတွေပို့ပြီးဆိုးရွားမသွားရအောင် NLD အစိုးရအနေနဲ့စ조사ကင်တွယ်သွားမှာဖြစ်တယ်လို့နိုင်ငံတော်ဤအတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြီးခဲ့တဲ့လကပြောဆိုခဲ့ပြီးနောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်မြန်မာအစိုးရဘက်ကကုလသမဂ္ဂမှာတောက်ကြနေကတရားဝင်ပြောဆိုလိုက်တာလည်းဖြစ်ပါတယ်အပြည့်စုံကိုတော့မန်းအင်ဂျင်နိုင်ကပြောပြမှာပါ
တမရဟောဦးသိန်းစိန်အစိုးရလက်ထက်ကဘင်္ဂလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေကြသူတွေနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ကမွတ်စလင်လို့သုံးနှုံးပြောဆိုကြဖို့မြန်မာအစိုးရကကုလသမဂ္ဂမှာမနေ့တောက်ကြနေ့ကပထမဆုံးချိန်တရားဝင်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်နှိမ့်ပန်းနှိပ်စက်မှုတွေအဓိကဖြစ်ပေါ်စေတာဟာဘာသာရေးအခြေခံဝါဒီကြောင့်ဖြစ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်မိုင်နာကီယိုင်ကသုံးနှုံးပြောဆိုခဲ့တဲ့အပေါ်မှာတုံ့ပြန်ပြောကြားလိုက်တာလည်းဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ဂျနီဗာမှာကျင်းပနေတဲ့32ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာအစိုးရကိုယ်စားလှယ်ဒေါ်သက်တင်စာထွန်းကအခုလိုပြောဆိုသွားပါတယ
် For the sake of harmony and mutual trust between two communities it is advisable for everyone to use the term the Muslim community in Rakhine
လူမှုအတိုင်းဝိုင်းနှစ်ဖက်ကြားမှာအဆင်ပြေပြီးအပြန်အလှန်ယုံကြည်မှုရဖို့အတွက်ရခိုင်ပြည်နယ်က Muslim အတိုင်းဝိုင်းလို့သုံးနှုန်းပြောဆိုဖို့အတွက်မြန်မာအစိုးရအနေနဲ့အားလုံးကိုအကြံပြုတင်ပြချင်ပါတယ်
။မနေ့ကလူခွင့်ရေးကောင်စီညီလာခံမှာငင်းကျန်းစွာစူဝေးဆန္ဒပြခွင့်နဲ့ပတ်သက်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်မိုင်နာကီယာရဲ့အစီရင်ခံစာအပေါ်မှာမြန်မာအပါအဝင်အဖွဲ့ဝင်နိုင်ငံတွေကတုံ့ပြန်ဆွေးနွေးခဲ့ကြတာပါ။ဒီအစီရင်ခံစာမှာဘာသာယူဆတင်းကျပ်တဲ့အခြေခံဝါဒီတွေကြောင့်အကြမ်းဖက်မှုတွေဖြစ်ပေါ်စေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလဲပါဝင်နေကြောင်း
ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကီယိုင်ကအခုလိုပြောဆိုခဲ့တာပ
ါ Buddhist fundamentalism underlies much of the persecution of the Rohingya people of Myanmar
မြန်မာနိုင်ငံမှာ Rohingya တွေအပေါ်ညှဉ်းပန်းနှိပ်စက်မှုအများအပြားကိုအဓိကဖြစ်ပေါ်စေတာဟာဗုဒ္ဓဘာသာအခြေခံဝါဒီကြောင့်ဖြစ်ပါတယ
်အခုလိုကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့မမှန်ကန်တဲ့နာမည်တွေပေးပြီးသုံးနှုန်းပြောဆိုသွားတာကိုမြန်မာအစိုးရကထောက်ခံမှာမဟုတ်ကြောင်းနဲ့အဲ့ဒီလိုမှန်ကန်မှုမရှိတဲ့အမည်တွေသုံးခြင်းအပြင်အခြေအနေတွေကိုပိုးပြီးဆိုးရွားစေကြောင်းမြန်မာအစိုးရကိုယ်စားလှယ်ဒေါ်သက်တင်စာထွန်းကညီလာခံတွင်တုံ့ပြန်ပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဗုဒ္ဓဘာသာအခြေခံဝါဒီဆိုတာမျိုးမရှိကြောင်းအခုလိုညင်းဆိုသွားပါတယ်။
We would like to stress that in Myanmar there is no such thing as Buddhist fundamentalism.
မြန်မာနိုင်ငံမှာဗုဒ္ဓဘာသာအခြေခံဝါဒီဆိုတာရဲ့လို့မရှိပါဘူး။စေတနာမြတ်တန်နဲ့တီးခံမှုအစတာတွေကိုပဲဗုဒ္ဓကနေအဓိကထားပြီးပြောကြားခဲ့တာပါ။ဒေါသအမုန်းနဲ့တီးခံတဲ့တရားမရှိတာမျိုးကိုလည်းဗုဒ္ဓကသင်ကြားမပေးခဲ့ပါဘူး။ကျမတို့မြေပေါ်မှာဘာသာအယူအဆတင်းချက်တဲ့ဘယ်အခြေခံဝါဒီမဆိုကျမတို့ရဲ့အတိုင်းအဝိုင်းအများစုကနေလက်မခံကြပါဘူ
း။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဂျွန်လ13ရက်နေ့ကနေဇူလိုင်လ1ရက်နေ့အထိကျင်းပနေတဲ့လူ့ခွင့်ရေးကောင်စီညီလာခံမှာငင်းကျန်းစွာစုဝေးဆန္ဒပြခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မိုင်နာကီယိုင်ကမနေ့ကတင်သွင်းတဲ့အစီရင်ခံစာမှာတော့ဘာသာယူအစတင်းကျပ်တဲ့အခြေခံဝါဒီတွေဟာတကမ္ဘာလုံးမှာကြီးထွားလာနေပြီးငင်းကျန်းစွာစုဝေးဆန္ဒပြခွင့်ကိုစိုးရိမ်စရာကောင်းလောက်အောင်ချိမ့်ချောက်နေကြောင်းသတိပေးပြောကြားခဲ့ပါတယ်ရှင
်ကျင်းပနေတဲ့လူ့အခွင့်အရေးနဲ့လူ့ကုန်သိခါနိုင်ငံတကာရုပ်ရှင်ပွဲတော်ဖွင့်ပွဲမှာ Twilight Over Burma ဆိုတဲ့ရုပ်ရှင်ကိုပြသခွင့်ပိတ်ပင်ခံရပါတယ်နိုင်ငံမှာအရင်ကဖြစ်ခဲ့ဘူးတာတွေကိုမပြောရမရေးရမပြရလို့ပိတ်ပင်တာဟာကုန်သိခါကြီးမာပြီးကဘာကလေးစားရတဲ့နိုင်ငံတစ်ခုဖြစ်လာအောင်တိဆောက်တဲ့နေရာမှာတကယ်ပဲအထောက်အကူဖြစ်စေပါသလားအတိတ်ဖြစ်ရတွေကိုအမှန်တိုင်းပွန့်ပွန့်လင်းလင်းထုတ်ဖော်ရှင်းလင်းပြီးသင်ခန်းစာယူတာကပိုမကောင်းပေဘူးလားကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲအခုလာမယ့်စနေညဒိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကျင်တယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ကြာခင်ည9နိုင်ခွဲမှာဆွေးနွေးကြမဲ့ VOA ဓာတ်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်ရဲ့ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုအမြန်ပေးပို့နိုင်ပါတယ်ခင်ဗျာအခုတင်ပြခြင်းတာကလာမဲ့တနင်္လာနေ့မှာကြာရောက်မဲ့ကမ္ဘာဒုက္ခသည်များနေ့အထိမ်းအမှတ်အခမ်းအနားတွေကိုနိုင်ငံတကာမှာကျင်းပဖို့ပြင်ဆင်နေကြမှာပဲမြန်မာနိုင်ငံသားဒုက္ခသည်တွေအနေနဲ့ကတော့နေရက်ပြန်ဖို့အလံဝေးနေစေပဲလို့ဒုက္ခသည်အရေးဆောင်ရွက်နေသူတွေနဲ့ကရင်တိုင်းဒေသခေါင်းဆောင်တို့ကပြောကြလိုက်ပါတယ်အသေးစိတ်ကိုတော့မန္နန္ဒချမ်းကပြောပြမှာပ
ါကမ္ဘာတဝန်းကဒုက္ခသည်တွေရဲ့အခြေအနေတွေကိုပုံမသတိထားမိလာစေဖို့ရည်ရွယ်ပြီးနှစ်စဉ်ဂျွန်လ20ရက်နေ့ရောက်တိုင်းကမ္ဘာဒုက္ခသည်နေ့အခမ်းအနားတွေကိုပုံစံမျိုးစုံနဲ့နိုင်ငံတကာမှာဆင်နွှဲလေ့ရှိကြပါတယ်ဒီနှစ်ကြာရောက်တဲ့2016ကမ္ဘာဒုက္ခသည်နေ့ရဲ့ဆောင်ပုဒ်ကတော့ We Stand Together with Refugee ဒုက္ခသည်တွေနဲ့အတူတူယက်တီကြမယ်ဆိုတာပါကမ္ဘာတဝန်းဒုက္ခသည်ဥယျာဉ်တန်ပေါင်းများစွာထဲမှာမြန်မာနိုင်ငံကဒုက္ခသည်တွေလည်းပါဝင်ပါတယ်။ဘာသာရေးလူခွင့်ရေးနဲ့လက်နက်ကိုက်ပဋိပက္ခတွေကြောင့်နေရဲဆွန့်ခွာထွက်ပြေးကြရတဲ့မြန်မာဒုက္ခသည်အများစုဟာအိမ်နီးချင်းထိုင်းနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေမှာအဓိကခိုလုံခဲ့ကြရတာဖြစ်ပါတယ်။အဲ့ဒီကနေမှတဆင့် UNHCR အစီအစဉ်နဲ့တတိယနိုင်ငံတွေစီထွက်ခွာကြသူတွေလည်းရှိပါတယ်။Morrison Johnny ဟာဆိုရင်တချိန်ကထိုင်းနယ်စပ်မှာခိုလုံပူပြီးစစ်ပွဲတွေကထွက်ပြေးကြရတဲ့ IDP ဒုက္ခသည်တွေအရေးအဓိကဆောင်ရွက်ခဲ့သူပါလက်ရှိ American ပြည်ထောင်စုမနီဆိုရာပြည်နယ်မှာနေထိုင်နေပေမဲ့အတိတ်ကသူ့အတွေ့အကြုံတွေကိုပြန်ပြောင်းအမှတ်ရနေစေဖြစ်ပါတယ
် IDP ဆိုတာပြေးတဲ့လူတွေပြည်တွင်းထဲမှာရှိတယ်ဗျဒီလူတွေကတကယ်တော့ဘာပြေးမှရှိတဲ့လူတွေမဟုတ်ဘူးမနေ့ပြန်ဆိုတာလည်းသူတို့အတွက်မရှိဘူးဒီတော့ဒီလူတွေကိုကျွန်တော်ကနေတော့ကြံတဲ့လူတွေတွေ့ပြီးတဲ့တကားလားသူတို့အဲ့ဒီမိုင်းတွင်းတဲ့တိုက်ပွဲတွင်းတဲ့ဆွဲထုတ်တချို့ကလက်တံရနဲ့တချို့ကလည်းယောဂဗျာနဲ့အများအဖြစ်ကျွန်တော်တွေ့ရတာကတော့ဒီလူကြီးဆက်ကြီးရွယ်ဦးတွေကလေးတွေအဖွားကြီးတွေပေါ့နော်ကျွန်တော်မျက်စိတမတင်ပဲအရှိမဘုံကွဲပြီးတော့အပိုင်းပိုင်းဖြစ်သွားတာတွေတွေ့ရတယ်တော်တော်တော့စိတ်မကောင်းဘူးပေါ့နော်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒီလိုခက်ခဲတဲ့ဘဝလေးတွေကိုကိုကကြော်လွားလာခဲ့တယ်နောက်သူတို့ကလည်းကြော်လွားစေချင်တယ်သူတို့ကလည်းဒီဘက်နေကြတဲ့ပြန်ယူလာတော့လုံခြုံစိတ်ချတဲ့နေရာတွေဒုက္ခတွေစကားတွေပို့ရတယ်ပေါ့
လက်ရှိမြန်မာနိုင်ငံမှာလူလူကရွေးချယ်တင်မြှောက်ခဲ့တဲ့ NLD အရက်သားအစိုးရစစ်စစ်တက်လာခဲ့ပါပြီ။ဒ ဒါကြောင့်ဆဲဆုနှစ်ပေါင်းများစွာနေရဆုံခွာထွက်ပြေးခဲ့ကြရတဲ့ဒုက္ခတွေတွေကြောင့်အိမ်ပြန်ရတော့မလားဆိုတဲ့မျှော်လင့်ချက်ရောင်ကြီးတွေလည်းတန်လာနေပါတယ်။သမရဦးထင်ကျော်ဦးဆောင်တဲ့အစိုးရတဲ့အနေနဲ့လည်းငြိမ်းချမ်းရေးကိစ္စဟာအဓိကဦးစားပေးကိစ္စရဲ့ဖြစ်တယ်လို့ပြောဆိုထားတာကြောင့်ဒီဒုက္ခတွေတွေနေရပြန်ဖို့ဘလောက်နှီးဆက်လာနေပြီလဲ။မော်ရစ်ဆန်ဂျော်နီကတော့နေဆက်ကဒုက္ခတွေတွေအိမ်ပြန်ဖို့အဆင်သင့်မဖြစ်သေးဘူးလို့မြင်ပါတယ်။
အစင်းတည်းမဖြစ်သေးပါဘူးကျွန်တော်အင်္ဂလိပ်စောက်ပြီးုံနဲ့မဖြစ်နိုင်ပါဘူးကျွန်တော်အများကြီးလှုပ်เสียရှိပါသေးတယ်ကျွန်တော်လူတွေဟိုသာပြောတာကျွန်တော်တခါမကြောက်ဘူးမိုင်းပင်နှလုံးရှင်းလို့ရပြီးပြီလေဆိုတာတခါမကြောက်ဘူးကြားတာကအခုနောက်ပိုင်းဆိုတနာပေါက်တာပဲကြားနေရတယ်ဆိုတော့ကျွန်တော်တကယ်လှုပ်ရမယ့်အလုပ်လေးတွေအများကြီးရှိပါတယ်နှစ်ပေါင်း560နဲ့ချီပဲတက်လာခဲ့တဲ့ပြဿနာကိုကျွန်တော်တို့560နဲ့ဖြေရှင်းလို့မရဘူးလေကျွန်တော်ထင်တာခေါင်းဆောင်တွေလည်းသိပါတယ်ကျွန်တော်ထင်တာတော့တော်တော်လေးတော့စောသေးတယ်ပေါ့နော်
လက်ရှိမြန်မာနိုင်ငံကလာရောက်တဲ့ဒုက္ခသည်12,000နေထိုင်ရာအမေရိကန်ပြည်ထောင်စုမင်နီဆိုရာပြည်နယ်မှာအခြေချနေသူကရင်ခေါင်းဆောင်တဦးဖြစ်တဲ့မန်ရောဘတ်ဆန်ကလည်းဒီဒုက္ခသည်တွေအတွက်အခြေခံလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့အခုလိုထောက်ပြခဲ့ပါတယ်
။ဒုက္ခသည်ပြဿနာကပြည်ရင်းစစ်နဲ့ပတ်သက်လာတာဟုတ်။အဲဒီတော့စစ်ကြောက်ထွက်ပြေးလာတဲ့အတွက်ကြောင့်ဒီစစ်ကိုဆုံးသတ်နိုင်ဖို့အရေးကြီးပါတယ်။အခုကကြာတော့မယ့်ကြာတော့မှဒီ27ပြည်လုံးခေါ်ဒီနေ့တော့သူ့ကောင်းဆောင်ပြီးတော့လွတ်ကြတော့ပါဆိုတော့သူရဲ့ဆုံးဖြတ်ချက်အတိုင်းကိုဒီဘဝတဘဝလိုက်နိုင်ပါမလားတကယ်စစ်မဖြစ်ဘူးသူစုကတော်ဝင်ယူနိုင်မလားတော်တော်တရားရှိတယ်လေဆိုတော့ဒီနေ့အပြစ်ခံရဆက်စားတယ်တဘဝကိုယ်တော့အမိတ်ပြေလို့မရဘူးစစ်တပ်ကတော့တိုက်ရှည်တော့တိုက်နေတာပဲကရင်တို့မော်တို့ဘာပဲဖြစ်သေးတာပဲရှိတယ်ကရင်ဒီဘက်မှာကျန်တဲ့စစ်မျိုးတွေကနေတိုင်းသူတို့စီရင်တန်းတိုက်နေတယ်။ဒါကြောင့်မို့တကယ်စစ်ပွဲကိုရနိုင်မယ်ဆိုရင်တော့ပြန်တင့်ပါလေ။အဲဒီတော့ပြည်ရင်းစစ်မရပဲတဲ့ဒုက္ခတွေပြရင်ဒုက္ခပူရောက်သွားမယ်။သူတော်ကမိုင်းကြီးရှင်းအောင်မယ်။ပြန်လို့လို့ရှိရင်အစာဦးအစာစာဝတ်ဒီကျောင်းမကြီးပညာရေးအစာပေါ်ပြ။အဲဘယ်လူရတောင်းဝယူပါလဲ။တော်စစ်ချင်းဒီလိုကြီးရဲ့ရောက်ဆိုတော့မလွယ်သေးဘူးတကယ်ရ။
လာမယ့်သတင်းပတ်ကြရင်တော့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ဟာထိုင်းနိုင်ငံကို၃ရက်ကြာတွားရောက်มาဖြစ်ပြီးတော့သူခီးစဉ်အတွင်းမှာဒုက္ခသည်စခန်းတွေကိုတွားရောက်လိုတယ်လို့ပြောဆိုထားပေမဲ့ဘယ်စခန်းတွေကိုတွားမယ်ဆိုတာတော့အတိအကျမသိရသေးပါဘူးအခုလိုပြည်တွင်းစစ်ဖြစ်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းမြန်မာအစိုးရထိတ်တန်းခေါင်းဆောင်တဦးရဲ့ထိုင်းနယ်ဇက်ကဒုက္ခသည်စခန်းတွေစီတွားရောက်มาပထမဦးဆုံးလို့ဆိုနိုင်ပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ဖို့ကတော့မသေးချာမရေရာအခြေအနေမှာရှိနေစေဖြစ်ပါလိမ့်ရှင်
မနက်နာချမ်းတင်ပြချက်ဖြစ်ပါတယ်အခုထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာဘိုင်းကတင်ဆက်မဲ့ရုပ်မြင့်တမ်းကြားအစီအစဉ်တွေကို Asia 77 Judo ကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့သတင်းချင်းညုတ်ကိုကိုရန်နိုင်ပြောပြမှာပ
ါဘယ်ဂျန်နိုင်ငံတဝမ်းမှာတောက်ကြနေညနဲ့စနေနေ့မနက်ပိုင်းတွေမှာရဲတပ်ဖွဲ့တွေကအိမ်တွေကိုဝင်ရောက်စီးနင်းခဲ့ပြီးကျမ်းဖတ်သမားလို့တန်တရာရှိရသူ12ယောက်ကိုဖမ်းဆီးလိုက်တယ်လို့ဆူရရှိနေကြုံရုံရဲ့ကြီးညာချက်မှာပြောထားပါတယ်ပရဆောမျိုးတွေနဲ့မျိုးပြင်ရက်ကွက်16ခုကအိမ်တွေကိုရဲကဝင်ရောက်ရှောက်ဖွေခဲ့ပြီးတော့လူ40ကိုစစ်ဆေးဖို့ခေါ်ဆောင်ခဲ့တယ်လို့ဘယ်ဂျန်ရှိနေကြုံရုံကပြောပါတယ်ဒီထဲက12ယောက်ကိုတော့ဖမ်းဆီးလိုက်ပြီလို့ဆိုပါတယ်ရုရှားနိုင်ငံဟာဥရောပအမေရိကန်ပြည်ထောင်စုတို့နဲ့ဆက်ဆံရေးတိုးမြင့်လို့စိတ်ရှိတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ကြနေကစိန့်ပီတာစဘာ့ဂ်မြို့မှာလုပ်တဲ့အခမ်းအနားတစ်ခုမှာနိုင်ငံတကာပြည်သက်ကိုပြောကြားလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကမြို့နယ်၄မြို့နယ်မှာရေအားလျက်စစ်စီမံကိန်းဖြစ်မြောက်ရေးအတွက်လေ့လာဖို့ပြည်ထောင်နိုင်ငံကအမေရိကန်ဒေါ်လာတစ်သန်းကူညီမှာဖြစ်ပါတယ်မြန်မာနိုင်ငံမှာတရားဝင်အလဲပတ်ရောက်ရှိနေတဲ့ပြည်ထောင်နိုင်ငံရဲ့ဝန်ကြီးလည်းဖြစ်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးလည်းဖြစ်တဲ့ယောင်မတ်အေဟိုဟာလျက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဖေစင်ထွန်းနဲ့ဒီကနေ့တွေ့ဆုံပြီးတော့အဲ့လိုပြောကြားလိုက်တာဖြစ်ပါတယ်တောင်အမေရိကတိုင်းမှာပထမဆုံးကျင်းပမယ့်အိုလံပစ်ပြိုင်ပွဲဖွင့်ပွဲကျင်းပဖို့နှစ်လတော်မလိုတော့တဲ့အချိန်မှာအင်ရှင်အဖြစ်လက်ခံကျင်းပမယ်ဘရာဇီးလ်နိုင်ငံရီယိုပြည်နယ်ကပဏာယီပြဿနာနဲ့ရင်ဆိုင်နေရတယ်လို့ကြေညာလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညွှန်ကိုကိုရန်နိုင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ထွင်းအင်ဂျင်နီယာကတော့ဂျက်ဆင်တိတ်ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနံပါတ်16 19 25တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်ဗျာ
Thank you.
This program has come to you from the Voice of America, Washington.